ီတွင်ပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။တင်ဆက်ပေးသွားမယ့်သတင်းတွေကတော့ Team App အတွက်လှုပ်ဆောင်ချက်အသစ်တွေကို Microsoft ထည့်သွင်းဆိုတဲ့သတင်း Robotics Engineering နဲ့ Biomedical ဘာသာရပ်များအကြောင်းဆွေးနွေးပွဲပြုလုပ်မယ်ဆိုတဲ့သတင်း TikTok ပုံတူ Zim ကို App Store ကနေဖယ်ရှားတယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါရစေ။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ Team App အတွက်လှုပ်ဆောင်ချက်အသစ်တွေကို Microsoft ထည့်သွင်းဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်Microsoft 365 Person နဲ့မိသားစုလှဆင်ခြင်းအစီအစဉ်အဖြစ် Ting Mobile App အတွက်သုံးစွဲသူအသားပေးလှူဆောင်ချက်တွေထည့်သွင်းမယ်လို့မက်စလာအတွင်းကကြေညာခဲ့ပါတယ်ဇွန်လ22ရက်မှာတော့ Microsoft ကသုံးစွဲသူအသားပေး Ting လှူဆောင်ချက်ကိုအကျိုးမိတ်ဆက်လိုက်ပါတယ် Microsoft ဟာ Ting App အတွက်သုံးစွဲသူအသားပေးလှူဆောင်ချက်တွေထည့်သွင်းပါမယ်အခု feature တစ်တွေရဲ့ရည်မှန်းချက်ကတော့တီချာ2အဖြစ်မဟုတ်ဘဲနဲ့ပူးပေါင်းဆောင်ရွက်မှုနဲ့အဖွဲ့အစည်းအတွက်တူးချင်းအဖွဲလိုက်နဲ့မိသားစုလိုက်စုပေါင်းဝန်ဆောင်မှုအဖြစ်ဝန်ဆောင်မှုပေးဖို့ဖြစ်တယ်လို့လည်းသိရပါတယ်။သုံးဆွဲသူတွေက iOS ဒါမှမဟုတ် Android အတွက် Ting Mobile App ကလှုပ်ဆောင်ချက်အသစ်ကိုစမ်းသပ်နိုင်ပါတယ်။ Ting လုပ်ငန်းသုံးအကောင့်ရှိသူတွေကတကူရေးသုံး Microsoft အကောင့်ကိုထည့်သွင်းလိုက်ပြီးအလွယ်တကူပြောင်းလဲအသုံးပြုနိုင်ပါတယ်။ Ting အကောင့်မရှိသူတွေက Ting ကိုရယူပြီး Microsoft အကောင့် MSA မှာ Sign up လုပ်နိုင်ပါတယ်။ Ting သုံးစွဲသူ feature တစ်တွေကတော့ chat, message နဲ့ video calling လောက်တာဖြစ်ပြီးတော့ group တွေထဲမှာစာရင်းတွေ၊စာရွက်စာတမ်းတွေနဲ့ calendar တွေဝေမျှနိုင်ပါတယ်။ Ting app ထဲမှာ Word, Excel နဲ့ PowerPoint တွေကိုဖန်တီးပြီးပူးပေါင်းဝေမျှသုံးလို့ရပါတယ်။ Ting နေရာကိုလည်းဝေမျှလို့ရသလို Ting safety ကိုအသုံးပြုပြီး password, reward number နဲ့ login အချက်အလက်တွေလည်းသိမ်းလို့ရပါတယ်။ Safe ကတော့ on-drive personal version မတူပါဘူး။ Ting mobile app ကတဆင့်ပဲအသုံးပြုနိုင်ပြီးတော့ file တွေဓာတ်ပုံနဲ့ဗီဒီယိုတွေတင်လို့မရပါဘူးလို့လည်းသိရပါတယ်ဆက်လက်ပြီး Robotics Engineering နဲ့ Biomedical ဘာသာရပ်များအကြောင်းဆွေးနွေးပွဲပြုလုပ်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်2020အလွန်သင်ယူဖို့စဉ်းစားသင့်တဲ့ Robotics Engineering နဲ့ Biomedical ဘာသာရပ်များအကြောင်းဆွေးနွေးပွဲကိုဇွန်လ28ရက်မှာပြုလုပ်သွားမယ်လို့သိရပါတယ်ဆွေးနွေးပွဲကိုနေ့လယ်တနာရီကနေ2နာရီအထိ Biomedical Science Seminar ကို၎င်းနေ့လယ်2နာရီမှ3နာရီအထိ Robotics Engineering Seminar ကို၎င်းဇွန်မှတဆင့်ပြုလုပ်သွားမှာဖြစ်ပါတယ်နိုင်ငံတကာမှာ Food Security နဲ့အညီအစားအသောက်တွေကိုဘယ်လိုထုတ်လုပ်ပြင်ဆင်လာကြလဲ Food Security ကဘယ်လောက်အထိအရေးကြီးသလဲစိုက်ပျိုးရေးနဲ့မွေးမြူရေးလုပ်ငန်းတွေ Food Production တွေမှာ Biomedical Science, Biotechnology ပညာရပ်နဲ့ဘယ်လို Career တွေမှာဝင်ရောက်လုပ်ကိုင်နိုင်မလဲယနေ့ခေတ်ဆေးပညာရပ်ပိုင်းဆိုင်ရာနဲ့ဆေးဝါးထုတ်လုပ်မှုတွေမှာ Molecular Diagnostic ကဘယ်လောက်အထိအရေးပါသလဲအနာဂတ်မှာလူသားတွေရဲ့ Next Generation DNA တွေရာနေ့စဉ်ကျန်းမာရေးနဲ့နေထိုင်စားသောက်မှုပုံစံတွေပြောင်းလဲလာနိုင်တယ်လဲစတဲ့အကြောင်းအရာတွေကိုဆွေးနွေးနိုင်မှာပဲဖြစ်ပါတယ်တက်ရောက်လူသူတွေအနေနဲ့ Crown Education Phone 3996000993ကိုဆက်သွယ်မေးမြန်းနိုင်မှာပဲဖြစ်ပါတယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ TikTok ပုံတူ Zim ကို App Store ကနေဖယ်ရှားဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ် TikTok ပုံတူ Zim ဟာမေလနောက်ပိုင်းအတွင်း App Store စီးရင်ထိပ်ပတ်မှာဥဆောင်ခဲ့ပြီးတော့အခုဆိုရင် Apple App Store ကနေဖြုတ်ချလိုက်ပါတယ်အငင်းပွားဝယ် Zim ဟာ Google Play Store ကနေလည်းဖြုတ်ချခံခဲ့ရပါတယ် Zim ဟာခွင့်ပြုချက်မရဘဲနဲ့ content တွေကိုဖော်ပြထားတယ်လို့ influencer တွေကတိုက်တန်းခဲ့ကြပါတယ်အခြားသူတွေက sign up မလုပ်ဘဲနဲ့ Zim မှာ profile ရှိနေတယ်လို့ Wired ကဖော်ပြခဲ့ပါတယ် American App Store ကနေမဖယ်ရှားရခင်က Zim ဟာနံပါတ်5နေရာရပ်တည်နေပါတယ်မေလ28ရက်မှာတော့ပထမဆုံးအကြိမ်နံပါတ်1နေရာရောက်ခဲ့ပြီးတော့ဇွန်လ1ရက်အထိတည်မြဲခဲ့ပါတယ်ဇွန်လ5ရက်ကနေ10ရက်အထိနံပါတ်1နေရာကိုသိမ်းပိုက်ထားပါတယ် Zim ကို iOS မှာ download ပြုလုပ်တဲ့အကြိမ်ကြီး5သန်းရှိပါတယ် Google Play မှာတော့အကြိမ်ကြီး8သန်းရှိခဲ့ပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကို Internet Channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အားသာဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဒီမှာ